တောင်ကိုရီးယားနိုင်ငံကကွယ်လွန်သူအာဏာရှင်ခေါင်းဆောင်ဟောင်းပတ်ချုံဟီရဲ့တမိဖြစ်တဲ့ပတ်ကယွန်ဟိုက်ဟာတောင်ကိုရီးယားနိုင်ငံရဲ့ပထမဦးဆုံးအမျိုးသမီးသမ္မတတဦးဖြစ်တဲ့ကျန်းတစ္ဆာကျင်းဆိုခဲ့ပါတယ်။မက်ဒန်ပတ်ကယွန်ဟိုက်ဟာနိုင်ငံစတင်တည်ထောင်ခဲ့တဲ့1948ခုနှစ်ကစလို့71ရောက်မြောက်တောင်ကိုရီးယားနိုင်ငံရဲ့သမ္မတဖြစ်လာခဲ့တာပါ။သူမဟာဆိုးမျိုးတော်မှာကျင်းပတဲ့ကျန်းတစ္ဆာကျင်းဆိုပွဲအတွင်းတက်ရောက်သူပရိသတ်9000ရဲ့ရှေ့မှောက်မှာကျန်းတစ္ဆာကျင်းဆိုခဲ့တာပါ။သမ္မတဖြစ်ကျန်းသစ္စာကျင်းဆိုပြီးတဲ့နောက်ပြောကြားခဲ့တဲ့မိန့်ခွန်းမှာမဒန်ပတ်ကီယွန်ဟိုက်ကမြောက်ကိုရီးယားနိုင်ငံဘက်ကနောက်ဆုံးပြုလုပ်တဲ့နျူကလ িয়ার ဘုံးဖောက်ခွဲစမ်းတမ်းမှုဟာကိုရီးယားပြည်သူတွေရဲ့အနာဂတ်နဲ့ဆက်လက်ရှင်သန်ရေးအတွက်စိန်ခေါ်မှုတရားဖြစ်တယ်လို့ပြောဆိုလိုက်တယ်လို့သူမအနေနဲ့ပြုံရန်အစိုးရကနေတောင်ကိုရီးယားနိုင်ငံပေါ်ချင်းချောက်တဲ့ဘလို့လောက်ရမျိုးကိုမှခွင့်ပြုမှာမဟုတ်ဘူးဆိုပြီးတော့ပြောဆိုလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံအနေနဲ့နျူကလ িয়ার အစီအစဉ်ကိုဆွတ်လွတ်ဖို့နဲ့တောင်ကိုရီးယားနဲ့ဆွေးနွေးညှိနှိုင်းမှုတွေပြုလုပ်ဖို့မဒန်ပတ်ကီယွန်ဟိုက်ကတောင်းတိုက်တွန်းလိုက်ပါတယ်။1989ခုနှစ်သူမရဲ့ဖခင်လောက်ကျန်တက်ဖြတ်ခံခဲ့ရပြီး33နှစ်ကြာမှာမဒန်ပတ်ကီယွန်ဟိုက်ဟာနိုင်ငံရဲ့ခေါင်းဆောင်အဖြစ်တင်မြှောက်ခံခဲ့ရတာဖြစ်ပါတယ်။မစ္စတာပတ်ချုံဟီဟာသူ့ရဲ့လုံခြုံရေးအရာရှိအကြီးအကဲကနေတနက်နဲ့ပြစ်တတ်တာကိုခံခဲ့ရပြီးတော့တည်ဆုံးခဲ့ရတာဖြစ်ပါတယ်ခင်ဗျာ။